ကိုနောက်ကိုရေဒါမဲ့26နှစ်ဆိုရင်ကျွန်တော်တို့ဒီကလပ်အသင်းတွေရဲ့ပြိုင်ပွဲမှာဒါအကြီးမားဆုံးပြိုင်ပွဲလို့ပြောကြတဲ့ Champions League ပြိုင်ပွဲလာတော့မယ်အဲဒီမှာ Liverpool နဲ့ Real Madrid နဲ့ကမ်းမယ်ဆိုတော့ Liverpool နဲ့ Real Madrid ကဒါ17နှစ်ကြာပြီးတော့မှဒီ Champions League ပြိုင်ပွဲမှာနှစ်သင်းပြန်တွေ့ကြတာပေါ့လေသူတို့နောက်ဆုံး Champions League မှာတွေ့ခဲ့ဘူးတာက2014 2015တို့ကအုပ်စုအဆင့်မှာသူတို့တွေ့ခဲ့ဘူးလေအဲ့ဒီအဆင့်မှာလည်းပဲနှစ်ပွဲစလုံးကို Real Madrid ကနိုင်ထားဘူးလေဆိုတော့အခုကံမဲ့တော့ final ပွဲကိုကျွန်တော်တို့ကြည့်ကြမယ်ဆိုရင်အသင်းနှစ်သင်းရဲ့လက်ရှိအနေထားကဘယ်လိုရှိလဲသူတို့အကောင်းဆုံးအနေထားမှာရှိနေကြလား
ဟုတ်ကဲ့ဗျာနှစ်သင်းလုံးရဲ့ခြေစွမ်းကတော့လက်ရှိအနေထားမှာအကောင်းဆုံးလို့ပြောလို့ရတယ်ဗျာဘာဖြစ်လို့ဆိုကြ Liverpool အသင်းကိုပြန်ကြည့်မယ်ဆိုရင်ဒါ Premier Channel လေးမှာပေါ့နော်တိုက်စစ်ကဆာလက်ကေဖီမီနိုရဲ့ဒီမာမီရဲ့ပေါ့နော်သူတို့၃ယောက်ကတော့အသင်းကိုစုစုပေါင်းအားဖြင့်29ဂိုးတွေရှိတာလေဗျာဒီ Real Madrid အသင်းကိုကြည့်မယ်ဆိုရင်လည်းကိုဒီ Ronaldo ကဒီ15ဂိုးအထိတင်တာပေါ့နော် Champions League မှာပဲ La Liga မှာလည်းတင်တာလည်းရှိပါတယ်နောက်ပြီးတော့ Real အသင်းရဲ့ Benzema မှာက Benzema ကတော့6ဂိုးပဲတင်ထားတယ် Ronaldo ကအများဆုံး15ဂိုးပဲတင်ထားဆိုပေမဲ့ကျန်တဲ့ကစားသမားတွေကလည်းသူတို့မှာကဥရောပရဲ့အကောင်းဆုံးကစားသမားဆင်ရှိတယ်ဗျာအဲ့တော့လက်ရှိအနေထားရတော့နှစ်သင်းလုံးရဲ့ခြေစွမ်းကတော့အကောင်းဆုံးပုံစံအနေထားမှာရှိရယ်ဒါပေမဲ့Real Madrid အသင်းကတော့ဒါ Champions League Final ရဲ့အများကြီးကစားခဲ့ပြီးလေလက်ရှိ Champion ဖြစ်သလိုဒါ Liverpool အသင်းတဲ့ဒီကစားသမားအင်အားမှာတော့ဒါနှစ်ပါးပြားတော့သာရမယ်လို့ပြောလို့ရတယ်ဗျ
ဟုတ်ကဲ့ဆိုတော့ဝါရကြည့်မယ်ဆိုရင်တော့ Real Madrid ကတာတယ်လို့ပြောလို့ရတာပေါ့နော်သူကလက်ရှိကလည်းနှစ်ချိန်ဆက်တည်းရထားပြီးဒီချိန်ကဒါ3ချိန်မြောက်3ချိန်မြောက်ရတယ်ဆိုရင်လေဒါ
3ချိန်မြောက်ဟုတ်ကဲ့ဗျ
3ချိန်ချိုးအောင်မယ
်3ချိန်ဖြစ်သွားပါဘူ
းဆုစုပေါင်းလဲသူက12ချိန်ရထားတယ်13ချိန်မြောက်ဆိုတော့ Real Madrid ကတော့အတကုံအားကုန်ထုတ်ပြီးတော့ချမှာပဲတခါတစ်ဖက်က Liverpool ကလည်းပဲသူက5ချိန်ချန်ပီယံဖြစ်ထားတယ်ဒါဒီချိန်က6ချိန်ချန်ပီယံဖြစ်ဖို့ဆိုတော့ပွဲကတော့အကျိတ်နဲ့ဖြစ်မှာတည်ကြတာပေါ့ဗျာနော်ဆိုတော့မြန်မာပြည်သက်အများစုကရောဒီနှစ်သင်းမှာဘယ်သင်းကိုအဓိကပို့ပြီးအားပေးကြလဲ
ဟုတ်ကဲ့ဗျာဒီဒီအင်္ဂလန်အသင်း Liverpool ပါနေတော့ Liverpool အသင်းကိုပဲအားပေးချမယ်ထင်နေကြဒါပေမဲ့လည်း Real Madrid အသင်းကိုလည်းအားပေးကြတဲ့ပြည်သက်တွေကတော့ရှိတယ်ကြဘာလို့လဲဆိုတော့ဒီတချို့ Liverpool ပြည်သက်တွေကတော့ Liverpool အသင်းဝင်အားပေးမယ်ဒါမှမဟုတ်ပေမဲ့တခြား Man U fan တို့ Chelsea fan တို့ကလည်းဒါ Liverpool အသင်းကိုအားပေးမယ်လို့တချို့တော့ရှိတယ်ဒါပေမဲ့အများစုကဒါဒီလင်းလီမှာ Liverpool အသင်းရဲ့ Champions ဆိုတော့ Real Madrid ကိုအားပေးမဲ့လူတွေလည်းရှိကြတယ်ဗျာ
ဟုတ်ကဲ့ကျွန်တော်လေ့လာကြည့်တဲ့တော့ဒီနှစ်သင်းမှာခံစစ်ကတော့မတည်မြင်ဗျာခံစစ်တို့ဟိုဂိုးတို့ပေါ့နော်တိတ်ပြီးတော့မကွာလှဘူးဆိုတော့ဂိုးတွေတစ်ဖက်နဲ့တစ်ဖက်အပြန်အလှန်သွင်းမဲ့အနေအထားမျိုးများကိုနောက်ကိုခံမှန်းလား
ဟုတ်ကဲ့ဗျာဒီပွဲကကျွန်တော်ခုနပြောခဲ့တယ်လို့ပဲနှစ်သင်းလုံးကတိုက်စစ်အရင်ကောင်းနေကြဒီချုံထွက်ပွဲတွေမှာဆိုရင်လည်းတိုက်စစ်ကပွဲတိုင်းဒီပါ3-4ဂိုးတွေပေါ့နော်ကြရတာကြရတွေ့ရတယ်ပေါ့နော်အဲ့တော့ဒီပွဲကဂိုးများမဲ့ပွဲလို့တော့ကျွန်တော်လည်းခံမမိပါလေက
ြဟုတ်ကဲ့ဆိုတော့နှစ်သင်းထဲမှာနှာတပြားတန်နိုင်တဲ့အသင်းကိုရွေးပါဆိုရင်ကိုကိုနောက်ကိုဘယ်အသင်းကိုရွေးမလဲ
ဟုတ်ကဲ့ဗျဒါကတော့အားလုံးလည်းသိကြတယ်ပေါ့နော် Real Madrid အသင်းကတော့ဒါရှေ့လယ်နောက်မှာအကောင်းဆုံးအနေအထားရှိတယ်ကနောက်တန်းမှာဆိုရင်လည်းဒီကာပါဟေယားဒီနေ့ကပွဲမှာပြန်ကန်ပြီးတော့ဒဏ်ရာနေတင်ကောင်းလာပြီအဲ့တော့နောက်တန်းမှာဆိုရင်လည်းအာဘမိုးရဲ့ပါရိုင်းရဲ့ကပါရဲ့တစ်ဖက်မှာလည်းမာဆယ်လိုလည်းရှိရပါတော့။ဘယ်လမှာဆိုလဲတိုနီကူးမိုဒရစ်တို့ကတ်စမဲရိုရှိတယ်။တိုက်စစ်မှာဆိုလည်းဒီဒီစီတိုက်စစ်တွေပေါ့နော်။ဒီဖန်စီမှာရဲ့ဒီစီဝန်တွေကပ်ပြီးတိုက်စစ်တွေရှိ။အဲ့တော့ရေးအသင်းရတာဒီအဓိကကစားသမားတွေလည်းဒါဒီပွဲမှာလုံးဝအင်ပီအပြင်းနဲ့ဒါပြန်ပြီးတော့ပါလာမှာဆိုတော့ရင်ထက်တောင်ပို့ပြီးတော့ကောင်းသွားတယ်ပေါ့နော်။အဲ့တော့ဒီရေးပင်းနေတဲ့ဒီဆာလက်ကိုတော့ထိန်းရမယ်ကြဆာလက်တယောက်လောက်ကိုလာထိန်းလိုက်မယ်ဆိုရင်ဒီဖေဗီနိုနဲ့မာနီလောက်ကတော့ဒီသူတို့ကလည်းကောင်းတော့ကောင်းကြပါလားဒါပေမဲ့ရေးနောက်တန်းရာမိုးရောမာဆယ်လိုလိုရတဲ့ရှိနေတော့အဲ့နှစ်ယောက်ကိုတော့ဒါဒီရေးနောက်တန်းထိန်းနိုင်မယ်ကြဆာလက်တယောက်ကိုပဲသတိထားမယ်အနေထားရှိနေတယ်ဆို
အခုကျွန်တော်တို့မြန်မာဘောလုံးပဲတစ်ချက်ဆက်ပြီးတော့လှည့်ကြည့်ကြအောင်ပါကိုနောက်ကိုဆိုတော့မြန်မာလေဝိစင်အသင်းအတွေ့နီးပြအဖွဲ့အသစ်ရောက်လာပြီဂျာမန်နီးပြတွေပေါ့နော်ဆိုတော့နီးပြအဖွဲ့အသစ်ရဲ့လေဝိစင်အသင်းကိုအောင်မြင်အောင်ကင်နိုင်ကြအလားလားဘယ်လိုများသုံးသပ်ကြလဲကိုနောက်ကို
ဟုတ်ကဲ့ဗျာအများစုကတော့ဒီဂျာမန်နီးပြပေါ့နော်အသက်က48နှစ်ရှိပြီဗျာတွန်နင်ဟေးပေါ့နော်အများစုဆိုရင်ကြတာတော့သူကအာဖရိကအသင်းတွေကိုပဲနီးပြအဖြစ်ကင်နိုင်ဘူးလားဒီအရှာဘောလုံးပမာဆိုရင်ဒါပါရင်းဘောလုံးဝတ်ချင်မှာဒီစင်ပြိုင်တာအမီနဲ့ပဲခဏအကန်ပြီးရယ်။နောက်အရှာအသင်းတွေကိုမကင်ဘူးပေါ့နော်။ Sorry ကလပ်ကိုတော့ကင်ပြီးရယ်။ဒါပေမဲ့အရှာလေးရင်းအသင်းတင်းကိုမကင်ခဲ့ဘူး။အဲ့ချက်ပို့ပြီးတော့ဒါအာဆီယံဘောလုံးအသင်းတွေလည်းမကင်ခဲ့ဘူးတော့ အတွေ့အကြုံပေါ့နော်အာဆီယံဘောလုံးအကြောင်းကိုမသိတဲ့မိသားတယောက်ကိုခန့်နေဆိုပြီးတော့သူ့ရင်မှုရောရှိနေတာနောက်ပြီးတော့သူ့ရဲ့ profile ကိုပြန်ကြည့်မယ်ဆိုရင်လည်းဒါလိုက်ဘီးရီးယားလို့ရဝမ်ဒါလို့ဒီအာဖရိကအသင်းတွေပဲကင်ခဲ့ဘူးဆိုတော့ပေါ့နော်နောက်ပြီးတော့သူကင်ခဲ့တာကလည်းနှစ်နှစ်ကအများဆုံးပေါ့နော်ဂျန်နယ်အသင်းတွေမှာတစ်နှစ်ပဲကင်ခဲ့ဘူးဆိုတော့အဲ့ပိုင်းနဲ့ပတ်သက်ပြီးတော့ဒီမီဒီယာပေါ်မှာတချို့ဘောလုံးကြားကျင်တဲ့သူတွေအများစုရောဒီအားကစားမီဒီယာအတိုင်းဝိုင်းမှာရောဒီသူ့ရဲ့အာဆီယံဘောလုံးအကြောင်းမသိတာရဲ့နောက်ပြီးတော့ရေရှည်ခိုင်တွေဘူးရမရှိရတဲ့အကြောင်းသူ့ရဲ့ရည်ချင်းသူ့ရဲ့ခိုင်တွေပုံသူ့ရဲ့ဆန်းဆောင်မှုနဲ့ပတ်သက်ပြီးရိုးရိမ်မှုတွေရောရှိရတွေ့ရတယ်က
ဟုတ်ကဲ့ဆိုတော့မြန်မာလေယူစင်ဘောလုံးအသင်းဆိုလို့လက်ရှိမှာကျွန်တော်တို့မြန်မာလေယူစင်ဘောလုံးအသင်းသားတွေတဲကပြပမှာထွက်ကစားပြီးတော့အအောင်မြင်ဆုံးဖြစ်နေတာကတော့အောင်သူပေါ့ဗျာနော်ပိုလစ်စတီရိုမှာကစားနေတာအောင်သူကတော်တော်လေးကို
ဟုတ်ပါတယ်
ခိုင်းမှာတော်တော်လေးကိုအောင်မြင်နေတဲ့အခါကျတော့ထွက်ကစားဘူးတဲ့ဘောလုံးသမားတွေထဲမှာအောင်မြင်ဆုံးဘောလုံးသမားလူတောင်မှပြောကြတဲ့အခါကျတော့အောင်သူရဲ့အခြေအနေအလားအလာကိုရောကိုကနာကိုဘယ်လိုသုံးသပ်လဲအောင်သူလက်ရှိအနေအထားရှေ့အလားအလာ
ဟုတ်ကဲ့ဗျာအခုသူကတော့လက်ရှိထိုင်းပရီးမီယာလီ16ပွဲကစားနေချိန်မှာဖေဗိုရီတင်လာတာကဒီထိုင်းပရီးမီယာလီရဲ့အကူအညီအတန်းစီကမှလည်းဒီနေ့ပွဲစဉ်တွေအထိပေါ့နော်ဒီဆင်းလေးမှာရက်တည်နေရဗျာဒီဘရာဇီးတိုက်စစ်မှုကြီးကတော့ဒါ14ကိုကတော့အများဆုံးတင်ထားတယ်ဗျာပူရန်ကဘရာဇီးတိုက်စစ်မှုကြီးက14ကိုတင်ထားတယ်အဲသူကလက်ရှိချိန်ဒီ10ကိုတင်ထားတယ်နောက်ပွဲကြီးလည်းကျန်တဲ့အတွက်ဒီအောင်သူအနေနဲ့ဒါထိုင်းပရီးမီယာလီဂ်ရဲ့ဂိုးသွင်းအများဆုံးစုကိုတော့မြုံမန်းနိုင်တဲ့အနေအထားမှာရှိတယ်နောက်ပြီးတော့သူ့ရဲ့အခြေစွမ်းကလည်းအခုဒီသူ့ကလပ်မှာတော်တော်လေးကိုအရေးပါနေတယ်ဗျာသူကတိုက်စစ်ကိုဖန်တီးနိုင်တဲ့အနေနဲ့ရှိတယ်။နောက်ကိုယ်တိုင်လည်းကိုသိန်းအရင်ချင်းလည်းရှိရဆိုတော့သူရဲ့လာလာတော့အခု16ပွဲမှာတော့10ကိုသိန်းထားတယ်။နောက်ကိုဖန်တီးမှုတွေအများကြီးလုပ်ထားရဆိုတော့ရှင်းလာမဲ့ပွဲတွေမှာလည်းသူ့အနေနဲ့တိုင်းအားကြီးကြီးမားမားဒီကြက်ခံမှုပြည်လာရှိမယ်ဆိုတော့ဒီစကီးပိုင်းနဲ့ကိုသိန်းမှုပိုင်းဖန်တီးမှုပိုင်းတော့ဒီချက်ပြီးရအောင်မှာပါလား။